2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာတွေဖြစ်တဲ့နိုင်ငံတော်ဖွဲ့စည်းတည်ဆောက်ပုံတိုင်းရင်းသားများတန်းတူအခွင့်အရေးတွေပါဝင်တယ်လို့အခုကျင်းပနေတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံမှာတက်မတော်ကိုယ်စားလှယ်ကပြောသွားပါတယ်။မြန်မာစစ်တပ်ကကြောတော့နောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဖက်ဒရယ်ဘော်သဘောထားကလည်း2008ဖွဲ့စည်းပုံကိုအခြေခံချဖို့ကိုပဲတိုက်တွန်းထားတာပါ။ဒုတိယနေ့ကျင်းပတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံမှာတက်ရောက်သတင်းယူနေတဲ့ကိုသားညိုဦးကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ပြည်ထောင်စုငင်းချမ်းရေးညီလာခံဒုတိယမြောက်နေ့မှာတော့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ဒီစာရန်တွေကိုတင်သွင်းကြတာတွေ့ရပါတယ်။ဒီညမှာထူးခြားတာပြောမယ်ဆိုရင်တော့တက်မတော်နဲ့ဒီတက်မတော်ကနေဥဆောင်ဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီတို့ကတင်သွင်းတဲ့ Federal Youth နဲ့တခြားတိုင်းသားနိုင်ငံရေးပါတီတွေကတင်သွင်းကြတဲ့ Federal Youth အတော်လေးကွဲပြားတာတွေ့ရပါတယ်။တမန်တော်နဲ့ကြံ့ခိုင်ရေးပါတီကတင်သွင်းတဲ့ Federal Youth ထဲမှာတော့ဒီပြီးခဲ့တဲ့သူတို့ရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာ Federal ဖွဲ့စည်းပုံနဲ့ညီညွတ်တယ်ဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ထောက်ပြပြောဆိုသွားတာတွေ့ရပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်မှာအထက်မှတင်ပြခဲ့တဲ့အတိုင်းနိုင်ငံရေးအထူးကြောင့်အာဏာဟာနိုင်ငံတော်ထံမှာဆက်တက်ခြင်းတိုင်းရင်းသားကြီးပြည်နယ်နဲ့ကမ္ဘာ့အချုပ်အခွင့်အရေးအစိုးရစုများရဲ့ညီမိတ်ကျဆိုင်ရမှုကိုအမကကျက်ပေးထားခြင်းတိုင်းရင်းသားလူမျိုးများဓာတ်လူအခွင့်အရေးပေးထားခြင်းဒီလိုလိုတော်လို့ခေါ်တဲ့မြန်မာတော်ကိုပြည်လူတော်နဲ့ဓာတ်လူအခွင့်အရေးပေးထားခြင်းစရဲနိုင်ငံတော်ပဋိပစ္စောပုံတိုင်းရင်းသားများရဲ့ဓာတ်လူအခွင့်အရေးဥဒေပြည်ဦးနဲ့ဆက်လိပြီးဖက်ဒရယ်စနစ်ရဲ့ဥဒေသားလက္ခဏာများပါဝင်နေတာကိုထင်ရှားစွာတွေ့မြင်နိုင်မှာဖြစ်ပါတယ်
တက်မတော်ကူစလေတူဖြစ်တဲ့ဗမူကြီးတင်နိုင်အေကဖရော်နဲ့ပတ်သက်လို့တက်မတော်ကူစားပြုစာတမ်းကိုဖတ်ကြားတင်သွင်းခဲ့တာပါအခုဒီညီလာခံတွင်တယောက်လာတဲ့ကုစလေအများစုကဖက်ဒရယ်ဆူရဲစကားကိုတွင်တွင်ပြောကြပြီမလို့တက်မတော်သားကုစလေတွေဘက်ကတော့ဖက်ဒရယ်ဆူရဲစကားစုကိုအထူးပဲရှောင်ပါလေအခုစာတမ်းမှာတော့ဒီ2008ဖွဲ့စည်းပုံဟာဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာတွေကိုတွေ့ရတယ်လို့ပဲပြောတာပါတက်မတော်ဘက်ကတင်သွင်းတဲ့ယူဆနဲ့စင်တာကတော့ဒီတက်မတော်ခေါင်းဆောင်ဟောင်းနဲ့ဦးဆောင်ဖွဲ့စည်းတဲ့ပြည်အောင်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ပြည်အောင်စုစနစ်အတွက်လုံလောက်ကောင်းမွန်တဲ့အခြေခံကောင်းတွေရှိတယ်လို့ကြံ့ခိုင်ရေးပါတီဒီဘိုလုံးမှုဆောင်ကော်မတီဝင်အငြိစားဒုတိယဗိုလ်ချုပ်ကြီးဦးမြင့်စိုးကကြံ့ခိုင်ရေးပါတီရဲ့စာတမ်းကိုတင်သွင်းဖတ်ကြားသွားပါတယ
်။ပြည်ထောင်စုပြည်ပွဲရေးကိုဥတည်စေနိုင်တဲ့ Confederation ပုံစံမျိုးမဖြစ်ဖို့လိုပါရဲ့။ရခိုင်သမိုင်းကြောင်းရဒီမိုကရေစီစိတ်သွင်းခဲ့ရတဲ့စစ်ပြည်နယ်မှုငြိမ်းချမ်းရေးနဲ့လှမ်းဝေးစေနိုင်တဲ့ဝိဝါဒကွဲပြားစေနိုင်တဲ့အမျိုးသားပြည်နယ်အမျိုးသားများပြည်နယ်ဆိုတဲ့အယူဆတွေဟာတိုင်းသာစီးလုံးညီကိုကြီးကြပ်နိုင်တဲ့အတွက်သတိပြုစင်ကြင်သုံးသပ်တဲ့ကြောင်းနဲ့
ဒီသဘောထားတွေဟာလူမျိုးကိုအခြေခံပြီးတော့ Federal ပြည်အောင်စုစနစ်ကိုကျင့်သုံးဖို့လိုလာတဲ့တိုင်းသာအဖွဲ့အစည်းအတော်များများနဲ့တော့ကွာဟနေပါတယ်။တိုင်းသာအဖွဲ့အစည်းတွေဘက်ကတင်ပြချက်မှာတော့ Federal ပြည်အောင်စုစနစ်မှာပြည်နယ်တွေရဲ့လုပ်ပိုင်ခွင့်ကိုပို့ပြီးတော့တောင်းဆိုကြတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဒီပါတီခေါင်းဆောင်ဦးဝင်းထိန်ကပါတီရဲ့သဘောထားကိုတယောက်ပြောဆိုပြီးတော့ Energy ပါတီရဲ့ရခင်သဘောထားဟောင်းကိုပဲထင်ဟပြောပါတယ်။အစိုးရရဲ့ကူစားဒေါက်တာတင်မျိုးဝင်းကစာရန်တင်သွင်းရမှာတော့တမရရဲ့သဘောထားနဲ့တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားဒီနှစ်ခုအကြားမှာပြောဆိုသွားတာတွေ့ရပါတယ
်။ Federal ဆိုတာခွဲထွက်ရင်လုံးဝမဟုတ်ပါဘူး။ခွဲထွက်ရင်ပြလိုက်တာနဲ့ Federal မဟုတ်တော့ပါဘူး။ Federal ဆိုတာပေါင်းစည်းရင်အခြေခံပဲဖြစ်ပါတယ်။ကျွန်တော်ရည်မှန်းတဲ့ Federal ကတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်မန္တလေး၃ရပ်ကိုအပြန့်အလန်းထိန်းချောင်းတဲ့စစ်ပဲဖြစ်ပါတယ်။ပြည်ထောင်စုနဲ့ဒေသန္တရအစိုးရတွေကမှအနာခွဲဝေကုပေါင်းအုပ်ချုပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခြင်းကိုနှစ်ခုကိုဘာသာစာတမ်းမြတ်တော့အောင်အကောင့်ထဲပေါ်နိုင်တဲ့ဖက်ဒရယ်ဖြစ်ဖို့လိုအပ်ပါတယ်။ဒါကြောင့်တနင်္ဂနွေလုံးပဲဖြစ်တဲ့ပြည်ထောင်စုအစိုးရဆိုတာရှိသလိုပြည်သူ့အစိုးရများလည်းရှိတဲ့အစိုးရနှစ်ယောက်အသွင်တရံကိုအနှစ်သာရအရရောဖွဲ့စည်းပုံရမှာလုံဆောင်နိုင်ဖို့လိုအပ်ပါတယ်
။လူမျိုးစုကိုအခြေခံတဲ့ Federal Debt လူမျိုးစုအားလုံးကိုပူဇော်ပြုနိုင်တဲ့အမျိုးသားစွတ်တော်စုဖွဲ့မှုအခြေခံကိုစဉ်းစားဖို့လိုအပ်တယ်လို့အစိုးရဖွဲ့ကုစလေဒေါက်တာတင်မျိုးဝင်းကပြောဆိုပါတယ်။အခုလိုမျိုးဖတ်ကြားတင်သွင်းကြတဲ့စာရန်းတွေအပေါ်မှာတိကျစီဆွေးနွေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့လို့ဒီစာရန်းတွေအပေါ်မှာအခြေခံပြီးတော့လာမယ့်3လအတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေရှိလာနိုင်တယ်လို့အစည်းအဝေးတက်ရောက်နေတဲ့အကဲခတ်တူကပြောပါတယ်။ဒီတင်သွင်းမဲ့စာရန်းတွေကိုကြည့်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှိနေတဲ့သဘောထားတွေကိုပြည့်ပြည့်စုံစုံအကဲဖြတ်နိုင်မှာဖြစ်တယ်လို့လည်းဒီလကန်စီစဉ်သူတူကဗျူရီကိုပြောဆိုခဲ့ပါတယ်ခင်ဗျာကျွန်တော်တားညူပါနေပြီးတော့ကနေပြီးတော့သတင်းပေးပို့ပါတယ်